စင်ကာပူနိုင်ငံမှာတော့အစိုးရဝန်ကြီးဟောင်းတဦးကိုဒေါ်လာ3သိန်းကျော်တန်ဖိုးရှိတဲ့လက်ဆောင်ပဏာတွေကိုမလျော်မကန်လက်ခံမှုနောက်တရားစင်ရေးကိုအနောက်ရှက်ပြုမှုတွေနဲ့ထောင်နှံတစ်နှစ်ဒီကနေ့ပဲချမှတ်လိုက်ပါတယ်အစိုးရအုပ်ချုပ်ရေးမှာလက်ဆောင်မှုကင်းတဲ့နိုင်ငံတစ်ခုအဖြစ်နဲ့ကြော်ကြားတဲ့စင်ကာပူမှာအခုလိုအစိုးရအဖွဲ့ဝန်ကြီးဟောင်းတဦးပြစ်ဒဏ်ချခံရတာကတော့ဒါပရမဆုံးချိန်ပါကုံသွေးရေးဆက်သွေးရေးနဲ့တည်ယူပို့ဆောင်ရေးဌာနဝန်ကြီးအဖြစ်အစိုးရအဖွဲ့ထဲမှာ73နှစ်ကြာတာဝန်ထမ်းခဲ့တဲ့ S Issuance ကိုရင်ကလည်းမယူသင့်တဲ့လက်ဆောင်ပဏာတွေကိုလက်ခံရယူခဲ့တာနဲ့ဆက်ဆက်ပြီးအမှု၄မှုနောက်တရားစင်ရေးကိုနှောက်ယှက်တဲ့အမှုတစ်မှုနဲ့သူ့မှာအပြစ်ရှိပါတယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ခံခဲ့ပါတယ်သူအမှုအတွက်ဒီထောင်နဲ့6လကနေ9လအထိပြစ်ဒဏ်ပေးဖို့တရားစွဲဆိုသူတွေဘက်ကတင်ပြခဲ့တာထက်ပိုပြီးတော့တောင်ပြင်းထန်တဲ့တစ်နှစ်အထိထောင်နှံကိုတရားသူကြီးကချမှတ်ခဲ့တာပါဝန်ကြီးဟောင်းIshram ကသူကျူးလွန်တဲ့အမှုတွေရဲ့ဒီကြီးလေးမှုနဲ့အများပြည်သူယုံကြည်မှုပြက်ပြားအောင်လုပ်ခဲ့တာတွေကိုကြည့်ရင်ထောင်နဲ့6လလောက်နေတယ်မလုံလောက်တာကြောင့်အခုလိုဆင်ရတာဖြစ်တယ်လို့သူ့မှုကိုစီစဉ်တဲ့တရားသူကြီး Vincent Hong ကပြောပါတယ်။ထိရောက်တဲ့အုပ်ချုပ်ရေးစနစ်တရက်ဖြစ်ဖို့မှာအစိုးရဌာနတွေအပေါ်လူလူရဲ့ယုံကြည်ကိုးစားမှုကအဓိကကျတဲ့အခြေခံအုတ်မြစ်ဖြစ်တဲ့အကြောင်းနဲ့ပြည်သူဝန်ထမ်းတူကအခုလိုစံနှုန်းတွေကိုချိုးဖောက်လိုက်တာကအုပ်ချုပ်ရေးကိုထိခိုက်အောင်လုပ်ရကြတယ်လို့တရားသူကြီးဟွန်းကပြောပါတယ်။အစိုးရဝန်ထမ်းတွေကိုလစာကောင်းကောင်းပေးတယ်လို့လက်စားမှုကင်းပြီးထိရောက်ခိုင်မာတဲ့အုပ်ချုပ်ရေးစနစ်ရှိတဲ့နိုင်ငံတစ်ခုအဖြစ်ဂုဏ်ယူဝင့်ကြွားလေးရှိတဲ့စင်ကာပူနိုင်ငံမှာအခုဖြစ်ရက်ကလူအများကိုအံ့အားသင့်စေခဲ့ပါတယ်ရှင်။